မြန်မာနောင်နဲ့ DMG ရခိုင်အွန်လိုင်းသတင်းဌာနတွေအလုပ်လုပ်နေတဲ့ရခိုင်ပြည်နယ်အခြေစိုက်သတင်းတော့ကိုကျော်လင်းကိုအမည်မသိဆိုင်ကသမားတွေကမေလ13ရက်နေ့ကလာရောက်ချိန်ချောက်စော်ကားသွားတဲ့အပေါ်မြန်မာအာဏာပိုင်တွေအနေနဲ့အ мян ဆုံးစုံစမ်းဖို့ထုတ်ပေးဖို့ IFG ကနိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်စစ်တွေမြုပ်ကန်ကိုကျော်လင်းကိုစိုက်ကယ်စီးလူနှုတ်ဦးကအနီးနားချင်းကပ်လာပြီးလေးကွာတွေနဲ့ပြင်ရင်တပ်ပစ်မယ်လို့အော်ဟစ်ချိန်ချောက်ထွက်ပြေးသွားတာပါကိုကျော်လင်းကတော့ရင်မှတ်မှာတန်းရအနေငယ်ရသွားပါလေ။ကိုကျော်လင်းဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြား CPD ဘက်ကအကြောင်းကိုသတင်းရေးသားနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကလည်းရခိုင်ဒေသအတွင်းမြေယာဇင်းုံပြဿနာအကြောင်းရေးသားခဲ့ပြီးနောက်မှာအမည်မသိသူတဦးကသူ့ကိုဓာတ်နဲ့လိုက်ထိုးခဲ့မှုပါတယ်။အဲ့ဒီဓာတ်သမားတရားခံကိုရဲကအခုချိန်ထိဖမ်းမမိသေးပါဘူး။ဒီလိုလက်သက်တရားခံကိုမြန်မာနိုင်ငံမှာဖော်ထုတ်အရေးယူခြင်းမရှိတဲ့ယဉ်ကျေးမှုကသတင်းတော့တွေကိုတိုက်ခိုက်စော်ကားဖို့ခွင့်ပြုထားသလိုဖြစ်နေတဲ့အတွက်ဒါကိုအဆုံးသတ်သင့်ပြီလို့ IFG အဖွဲ့ချုပ်ကထောက်ပြလိုက်ပြီးသတင်းတော့အပေါ်တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ IFG အဖွဲ့ဟာနိုင်ငံပေါင်း140ကသတင်းတော့ပေါင်း6သိန်းကိုကိုစားပြုတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။